မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာဒီလာထဲမှာပဲမကြုံစဘူးသမိုင်းဝင်စံချိန်တင်ပြီးတော့မြင့်တက်သွားတာဟာပို့ကုန်သွင်းကုန်ကွာဟားချက်ကြောင့်ဖြစ်လာတယ်လို့အဓိကအချက်ကတော့မြန်မာကျပ်ငွေပေါ်မှာလူလူရဲ့ယုံကြည်မှုကျဆင်းလာတာကြောင့်ဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တို့ကထောက်ပြလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်ရေးနဲ့ပြည်ပငွေလွှဲလုပ်ငန်းတွေလည်းပါဝင်တဲ့ဝါခေမရောင်းဝယ်ရေးကုမ္ပဏီရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဒေါက်တာဆိုးထွန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီဒေါ်လာဈေးကမကြုံစဘူးပေါ့နော်တော်တော်အတက်ကျန်းသွားတဲ့အနေအထားမှာဘာကြောင့်အဓိကဖြစ်ရလဲထင်လဲဆရာကြီ
းဟုတ်ပါတယ်လက်ရှိကျွန်တော်တို့ဒေါ်လာဈေးကျတဲ့နှုန်းကတော့ဒါပြောရမယ်ဆိုရင်တော့ကျွန်တော်တို့တမိုင်းမှာမရှိဘူးတဲ့စံချိန်ဖြစ်သွားတာပေါ့နော်အချိန်တိုတင်းမှာရုပ်ရည်တက်သွားတယ်ပေါ့နော်တက်သွားလို့ကြောင့်မလို့တော့ဒါလူတွေရောငယ်ငယ်ကဒါဒေါ်လာဈေးတက်တဲ့ပုံမှာ shock ရကုန်ကြတာပေါ့နော်အဲသူတို့ကတော့ဒီစက်တင်ဘာလအတွင်းမှာဆိုတက်တဲ့နှုန်းကပိုများပါတယ်စက်တင်ဘာလအစမှာဒေါ်လာဈေးက1900ဝန်းကျင်လောက်ကနေပြီးခုဒါအနေနဲ့2400လောက်ဖြစ်တယ်။ဒေါ်လာအယူအကက်လေးဆို2900လောက်ဖြစ်သွားတယ်ပေါ့နော်။တက်တဲ့ပါဆန်တော့ပါဆန်လေးအနေနဲ့ပြောရင်တော့တော်တော်များပြားတဲ့ပမာဏလို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဆရာကြီး။ဘာကြောင့်မလို့အတေကအခုလိုထောင်တက်သွားတယ်ထင်လဲ
။အဲအခြေခံကတော့ဒါအားလုံးကတော့ဒါဒေါ်လာလေးတက်တယ်ဆိုရင်တော့လေ credit deficit တော့ယဉ်တော့ကြတာပေါ့နော်။ကျွန်တော်တို့ဒီမှာတော့လေဒါအိဆိုးကကြတယ်သူပြီးငွေဆက်ကုန်တွေကိုအားကိုးတဲ့တရုတ်နိုင်ငံကြီးနဲ့ကိုဗစ်ကိုတော့အကြောင်းပြပြီးငွေဆက်ကုန်တွေပိတ်ထားတယ်။ဒုတိယချက်ကတော့ပင်လယ်ရေကြောင်းပုံတွေရေးမှလည်းကွန်တိန်နာကတွေကဈေး3000လောက်တက်တယ်။ကွန်တိန်နာရှားပါမှုဖြစ်တဲ့ပဲကြောင့်ဟိုတင်ပို့မှုကျော့ကြတယ်ပေါ့နော်။အဲတော့အဲဒီအချိန်မှာကျွန်တော်တို့ကဒီဘားအနေနဲ့တင်သွင်းတဲ့ဟာအပေါ်မှန်ရှိနေတယ်။နောက်တစ်ခါကျွန်တော်တို့ဒီ COVID-19 တောက်ဝေးကြောင့်ဒီမက်ဒီကယ်ပစ္စည်းတွေလည်းတင်သွင်းမှုကတော့ပမာဏရုပ်တရက်ပို့ပြီးထိုးတက်လာတာရှိတယ်ပေါ့နော်။အဲတော့လိုအပ်ချက်ကရှိနေတယ်။ရှိနေတဲ့ကြောင့်မို့တော့အတန်းကြီးကတော့ဒေါ်လာဈေးကတော့တက်မဲ့နေတာတော့ရှိတယ်။ဆိုတော့လည်းနောက်လက်ရှိနေသားမှလည်းဒါနဂါဆာအနာတွဲကြောင်းတွေကြောင့်မို့ FCI ဝင်တဲ့နှုန်းကကျွန်တော်ကျလာတယ်ပေါ့နော်အဲကျတဲ့တွဲကြောင်းမို့လက်ရှိကဒေါ်လာဈေးတော့ညစ်တက်စီတဲ့အကြောင်းရင်းပေါ့တိုးတော့လည်းပဲဒီ trade deficit ကြောင့်ဖြစ်တယ်ဆိုတဲ့ဒေါ်လာဈေးကဒီလောက်ထိတော့တက်စီတာမရှိဘူးအထူးသဖြင့်ကျသွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူအနေနဲ့ဒီမှာစက်ငွေပေါ်ယုံကြည်မှုရော့ကျသွားတာပေါ့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့စက်ငွေဖြတ်သိမ်းနေလို့နောက်ဘိုးဘန်ကိုစက်ကူတဲ့တွေ9000တန်းနဲ့ရိုက်နေတယ်လို့ဒါတွေကလည်းသူတို့အနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကျတဲ့အပိုင်းတော့မြင်တယ်ဒီချက်တွေကြောင့်ကျွန်တော်ကဗီဒီယိုတို့အနေနဲ့ဒေါ်လာကိုပို့ပြီးဝယ်ယူစုဆောင်လာကြတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီတက်သွားတဲ့ပမာဏကိုကြည့်မယ်ဆိုရင်အခုဒီစက်တင်ဘာလအတွင်းမှာထူးထူးခြားခြားပေါ့နော်ဘယ်လောက်ထိရှင်းထန်သွားတာကိုဆရာတို့သတိပြင်မိလဲ
ကျွန်တော်တို့ကဒေါ်လာဈေးတက်တဲ့နေရာမှာကျွန်တော်ကြည့်ဘယ်အနေစတက်လဲကိုကျွန်တော်ကလေ့လာလေ့ကြည့်တယ်ဒီတိုင်းကျွန်တော်တို့ import လိုအပ်ချက်ကြောင့်ဖြစ်တယ်ဆိုရင် import တွင်းလို့ရတယ်အကောင့်လေးကငွေပေါ့နော်ကျွန်တော် export အနေဆိုတဲ့ဟာဈေးတက်ရမှာပေါ့နော်ဟုတ်လက်ရှိဒီထားမှာဒီအပြင်မှာရှိနေတဲ့ money changer တွေမှာရောင်းနေတဲ့ cash ဒေါ်လာအရွက်ဈေးကပို့ပြီးတက်တာတွေ့တယ်။နောက်တက်တဲ့နေရာမှာသူကပဲဥဆောင်ပြီးတက်တာတွေ့တယ်။ဒါဆိုရင်တော့ကျွန်တော်တို့ကသုံးတက်တာတော့ဒါဘီဒူလူလူအနေနဲ့ဟိုကြက်ငွေပေါ်ယုံကြည်မှုရောကြပြီးဒေါ်လာဝယ်ယူစုဆောင်မှုရှိနေလို့အတူတူဖြစ်တယ်လို့မြင်တယ်။လက်ရှိနေထားမှာရှိနေဆိုရင်ကျွန်တော် export earn အနေနဲ့ဒီနေ့ဆိုရင် export earn က2400လောက်ရှိတဲ့အချိန်မှာကျွန်တော်အရွက်ဆိုတဲ့ဒေါ်လာအရွက်က1900 2800လောက်ဖြစ်နေ။အဲ့တော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီလိုလူတို့အနေနဲ့ယုံကြည်မှုရောကြသွားတဲ့ကြံ့ွေပေါ်ယုံကြည်မှုရောကြသွားတဲ့အခြေခံချက်တဲ့တခုအနေနဲ့တော့ရှိနေပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းဖို့အကြံပြုရှင်းလဲဆရာ
ဖြေရှင်းဖို့ကတော့ဗျာဒါယုံကြည်မှုရောကြတာတော့ဒီလိုလူတို့ဒီယုံကြည်မှုခိုင်မာအောင်လို့ဆောင်ရွက်ဖို့တော့လိုတာပေါ့နော်အဲလက်ရှိတော့တဲ့ဘူပန်အနေနဲ့လည်းဒါဒေါ်လာလေးတည်ငြိမ်အောင်ဆိုပြီးတော့တရက်ကို10,000-15,000တော့ထုတ်ရောင်းနေတာတွေ့တယ်ဒါပေမဲ့ရောင်းတဲ့နေရာမှာတော့သူကဒီ import လုပ်တဲ့7-3%တွင်းတဲ့လူတချို့ပဲတောင်းချတာတွေ့တယ်ပေါ့နော်ပြောမှာသူကဈေးနှုန်းကိုလည်းလျှော့ပြီးပေါက်သေးမဟုတ်ပဲနဲ့1950နဲ့လျှော့ရောင်းပြီးတာတွေ့တယ်။အဲကျွန်တော်ကတော့ဒါကျွန်တော်ပုံကလေးရအမြင်မှာဒီခုနရောင်းတဲ့ပုံစံလျှော့ရောင်းတဲ့ပုံစံမျိုးမဟုတ်ပဲနဲ့ပေါက်သေးနဲ့ကျွန်တော်ပမာဏများများကိုလူတိုင်းဝယ်နေအောင်ကျွန်တော်စီစဉ်ပေးဖို့လိုတယ်လို့မြင်တယ်။အဲကြောင့်ကဘီဒူလူလူအနေနဲ့ရတယ်ဒါဘိုဘန်မားဒေါ်လာရေးရှိတယ်။ဒါရောင်းချနိုင်တယ်။နောက်တစ်ခါရွှေလိုရယ်ဆိုရယ်ရွှေတို့မှရှိတယ်ရောင်းချနိုင်တယ်။တို့မှခိုင်မာတယ်ဆိုတဲ့ဟာပြန်ပြီးတည်ငြိမ်လာမယ်လို့ကျွန်တော်မြင်တယ်။အဲ့လိုဖြစ်ရှင်းနိုင်ရင်တော့လူတွေရဲ့စိုးရိမ်ကြောင်းကြမှုရောကြပြီးတော့မှဒေါ်လာလေးပြန်ပြီးတည်ငြိမ်လာမှာတော့မြင်ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာဆက်တော့ခင်ဗျာ